ရမနင်းရတဲ့ဝင်းစရုပ်ချုပ်ရေးကောင်စီစန့်ကျင်လှုပ်ရှားမှုတွေအချိန်မပြတ်ဇက်တိုက်ပြုလုပ်နေတာနဲ့အတူစစ်တပ်ကစာနာပြနေတဲ့ရွာတွေကိုမီးရှို့တာအပါအဝင်နှိမ်နှင်းဖြုတ်ခွင်းနေပါတယ်ဆရာနာရှင်ကိုစန့်ကျင်နေတဲ့ပြည်သူတွေကတော့ဒေသဆောင်မှာဆက်ပြီးတော့စာနာပြနေတယ်လို့ရရလက်နက်နဲ့ပြန်ပြီးခုခံနေကြတဲ့အခြေအနေလည်းရှိပါတယ်ရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြပေး ော်ကြီးတစ်ပါးကိုဒီကနေ့အစောပိုင်းမှာစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးချိန်ကြွားသားတွေကပြန်ခုခံတဲ့အတွက်နှစ်ဖက်အပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့တပြေးတည်းဝါကဆရာတော်ဦးတော်ပါသားကအခုလိုမိန့်ကြားပါတယ်။
ရာရှိဘက်ကဖုံချောင်းရှိတယ်ဖုံချောင်းရှိဘက်ကကောင်းမွားနေတော့တည်ပြစ်တာတည်ပြစ်တာအဲ့မှာရွာပေးလေးမှလည်းညီကကောင်းတာတကူကတော့ရွာသူရွာသားတွေကအရင်ကြီးတော့သူတို့မှလည်းဒီဒေသလုံးထဲဒီသူမီးတနတ်တွေရှိတယ်အဲ့ဒါအရင်ကခံပြစ်ကြတော့အဲအရင်များတဲ့ခါကျတော့နောက်ဆုံးမနေ့3နာရီ4နာရီလောက်ကနေစပြစ်တာဟောတော့ဒီညနေ3နာရီလောက်ကြီးကြတယ်အဲ့ဒါပြစ်ကြခက်ကြရင်လည်းနောက်ဆုံးတော့သူတို့ကဦးစင်းတို့တစားကနေခေါ်သွားပြီးတော့သူတို့ထွက်သွားပြီးအဲ့ထွက်သွားတာကိုရွာသားတွေကပြန်ပြီးတော့ရွာသားတွေပြန်ပြီးဖို့ဆိုပြီးတော့လိုက်ကြည့်ရင်အခုဒီပြည်တော်ရှိသေးတယ်။အဲဒီဆုံးလည်းရှိတယ်လို့ပြောတယ်လောလောဆယ်ပဲခုနလေးမှကိုဖုံးဝင်လာတာတော့တယောက်တော့ကြာသွားပြီဆိုပြီးတော့တင်းမိုးတယ်ရှိတာနေပါတော့။အဲဒါတန်ရာရတာလည်း3ဦးရှိတယ်မနေ့ကဟို3ဦးရှိတယ်တန်ရာအနည်းဆုံးကတန်ရာရတဲ့လူက5ဦး10ဦးတော့ရှိမယ်။ဒီဆုံးကတော့ဦးစင်းကလည်းအတိအကျမပြောနိုင်ဘူး2ဦး3ဦးတော့ရှိမှတင်တယ
်။စကိုင်းတိုင်းတွေကစကိုင်းမြို့မှာတော့ညကင်းဆောင်နေသူကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်ပွဲချင်းပြီးတည်ဆုံသွားပြီးနာရီကိုနေချင်းလုံးလိုက်ရပါတယ်။ဒါပြင်မန္တလေးတိုင်းဒေသကြီးပြင်ဦးလင်ခိုင်စင်ကူးမြို့နယ်ညောင်ဝန်းကျေးရွာမှာ EDD ရဲ့ညာဘက်ကညာတပိတ်ဆန္ဒပြလို့စစ်တပ်နဲ့ရဲကရွာကိုရောက်လာပြီးနေအိမ်တို့ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ကျေးရွာသားတို့ကပြောပါတယ
်။အကော9နာရီလောက်မှကသူတို့ကကား3စီးကား4စီးနဲ့ဝင်လာပြီးတော့ကျွန်တော်တို့ကျော်ရဲကိုဝင်ပြီးတော့အဲ့ဒီကျွန်တော်တို့ရွာအရှေ့ပိုင်းလောက်ကြတဲ့အိမ်ပေါ့ဗျာကျွန်တော်တို့အဲ့ဒီအိမ်၃အိမ်ကိုကျွန်တော်တို့မီးရှို့သွားတယ်ဗျာတနက်မိုးပေါထောင်ဖောက်ပြီးတော့ဝင်လာတာပေါ့ဗျာအဲ့ဝင်လာပြီးတော့ကျွန်တော်တို့အဲ့မှာပဲသူတို့ဘူလိုဇာအဝါကကျွန်တော်တို့ဘဖိုးတစည်းပါတယ်ဘဖိုးနဲ့ကျွန်တော်အိမ်တွေကိုအဲ့ဒီနှစ်ထပ်အိမ်တွေကုန်တွန်းလဲပြီးတော့သူတို့မီးရင်းနဲ့တက်စီနဲ့လောင်းပြီးမီးရှို့ကြတာပေါ့အဲ့ကြီးရွာလူ၄ယောက်လဲသူတို့မင်းညားကတခါတည်းဖမ်းသွားတယ်အဲ့လိုမျိုးကျွန်တော်တို့ကမင်းညတုန်းကတော့ကျွန်တော်တို့ညောင်ကဒီဟိုကျွန်တော်တို့ဒီအာကစားကွင်းပေါ့ကဘလုံးကွင်းထဲမှာကျွန်တော်တို့လူ30-40လောက်ဒီညာသပိတ်သဘောမျိုးနဲ့လှုပ်တဲ့ဟာမျိုးကိုသတင်းပေးတဲ့လူကရှိလို့မို့သူကဝင်ပြီးတော့ဖြိုလာလို့တော့ကျွန်တော်တို့ကြေးရကိုတော့အဲ့လိုပဲပြောတယ်ဗ
ျဒီလိုမျိုးနေအိမ်တွေကိုမီးရှို့တာညာသပိတ်ကိုဖြိုခွင်းတာကြောင့်ကြေးရနေသူတချို့ဟာအနီးအနားကကြေးရတွေစီမှာထွက်ပြေးခိုလုံနေကြရပါတယ်ဒီကိရရက်တွေကစစ်ကောင်စီစန့်ကျင်ဆန္ဒပြလို့တိုက်ခတ်တာတွေရှိခဲ့တဲ့မြကြီးနားမြို့မှာဒီကနေ့လဲဆန္ဒပြကြပါတယ်ဒီနေ့တော့အကြမ်းဖက်ဖြိုခွဲတာမရှိဘူးလို့ဒေသခံတူကပြောပါတယ
်ဟုတ်ချင်းများဒီနေ့တော့တပိတ်တော့ပုံမှန်တိုင်းမရှိသေးဟောလို့ဆရာတော့ဟုတ်ဖြိုခွဲရတော့စစ်တပ်ကတော့နောက်တော့လိုက်နေတယ်သူတို့ရဲ့ဆက်စားတပိတ်ဆိုတော့ဒီနေ့တော့ရက်ကွက်တာကလုံးဝကြာတော့တွေ့တယ်
မြကြီးနားမြို့ပေါ်ကဆန္ဒပြပွဲတွေကိုတက်ကပြလို့တင်းဆုံးသူ၃ဦးထိရှိခဲ့ပြီးအများပြားဒဏ်ရာရသလိုလူအယောက်80ထက်မနည်းဖမ်းဆီးခံခဲ့ရပါတယ်။ကချင်ပြည်နယ်ကပဲမိုးညင်းမြို့မှာလည်းဆန္ဒပြပွဲတွေရမသွားဘဲပုံစံမျိုးစုံနဲ့ဆက်ရှိနေတယ်လို့မိုးညင်းမြို့ကတူကပြောပါတယ
်။ဆန္ဒပြရတာလည်းအရှိရနဲ့ကုန်းရှိတူရှိအဲ့လိုတွေထွက်ပြောမှဆန္ဒပြကြလိမ့်မယ်ပဲရှိရတယ်။ရက်သွားမယ်တော့မထင်ဘူးရတာသမီးတစ်ဖုံနဲ့ပြန်ပြောမှကတိဆန္ဒပြကြလဲမယ်လို့တော့ထင်တယ်
။ရန်ကုန်မန္တလေးမုံရွာနဲ့တဝဲအပြင်တခြားလူကြီးတွေမှာလည်းဆရာနာသိမှုကိုပုံစံမျိုးစုံနဲ့ကောက်ကွက်နေကြသေးပါ။နိုင်ငံတော်မှာဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်တာကြောင့်တေဆုံးသူ930ကျော်ရှိနေပြီဖြစ်ပြီးအများစုကရန်ကုန်နဲ့မန္တလေးတို့ကဖြစ်ပါတယ်ခင်ဗျာ။